အစိုးရနဲ့ KNU ကြားမှာတိုက်ပွဲတွေပြန်ဖြစ်လာတာရှိတယ်လို့ပြည်ပခန့်တွေကလည်းအခုထိမပြေလည်သေးတော့ငင်းငင်းကြီးအတွက်ဘလူတွေများရှစ်ဆက်ဆောင်ရွက်သွားရင်ကောင်းမယ်လို့မြင်မိပါလဲခင်ဗျာ
ကျွန်တော်ဒီငင်းငင်းနဲ့ပတ်သက်တဲ့အနေအထားကိုကျွန်တော်အနေနဲ့သုံးသပ်ရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တမိုင်းမှာအခြေအနေအချိန်အခါအရာကတော့ဒီအချိန်အခါကတော့ငင်းငင်းကြီးယူဖို့အတွက်ငင်းငင်းကြီးရဖို့အတွက်တော့ဒီအချိန်အခါအကောင်းဆုံးပဲလို့ကျွန်တော်အနေနဲ့အဲ့လိုသုံးသပ်တယ်။နှစ်ဖက်စလုံးကတော့အစွမ်းကုန်တော့စူးစမ်းနေတယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဒါပေမဲ့ဒီဆွေးနွေးတဲ့အပိုင်းလဲဆွေးနွေးရင်းနဲ့တကယ်တမ်းမြေပြင်အနေအထားအရရှေ့တန်းနေရာအနေအထားအရကတော့အတောင်းအချက်အမျိုးမျိုးကြောင့်ဒီပြပခလေးတွေကြိုကြာကြိုကြာဆက်ပြီးရှိနေတယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်တယ
်။အကြောင်းအချက်အမျိုးမျိုးတဲ့မှာနည်းနည်းဥမာပေါ့လေ။ဘာတွေများဖြစ်နိုင်မလဲခင်ဗျ။တချို့ထောက်ပြတာဒီမှာတရုတ်ရဲ့အကျိုးစီးပွားလည်းရှိနေတဲ့အခါကျတော့ဒီနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်နေတယ်ဆိုပြီးတော့ထောက်ပြတယ်လည်းရှိတယ်။အဲ့ဒါနဲ့ကိုဆိုင်လာခင်ဗျ။
အကြောင်းအမျိုးမျိုးတဲ့မှာဒီဘာပဲဖြစ်ဖြစ်ဒီတစ်လုံငန်းနဲ့ပတ်သက်တဲ့အကြောင်းအချက်တွေလည်းပါကောင်းပါမယ်။တခြားလုပ်ငန်းတွေလည်းပါကောင်းပါမယ်။ပြီးရင်နေမြေစုမိုးရေးဆိုတာတို့တတ်ချင်းတာတို့နောက်တစ်ခုကရိခါပုတ်တာတို့နောက်တစ်ခုကအဲ့ဒီမှာလဲပြနေရတဲ့ဒီနေရာနင်းနင်းကပ်ကပ်နေကြတော့စီမင်းလဲတားထားတာမဟုတ်တော့ဟိုဘက်ရောက်သွားလိုက်ဒီဘက်ရောက်သွားလိုက်ဆိုတဲ့အနေအထားမျိုးတွေအမျိုးမျိုးအကြောင်းအချက်တွေရှိလိမ့်မယ်။ကျွန်တော်တို့ဒီအရင်တော့ကလည်းညီချင်းရဲ့ဆွေးနွေးတဲ့အထက်မှာထိုးစစ်မစင်ဖို့စပြီးမပြစ်ဖို့ဆိုတဲ့ဟာတွေကိုနေရာနဲ့သူ့နေရာနဲ့ထင်းထင်းထင်းထင်းနေကြဖို့ဆိုတာတွေလဲဆွေးနွေးပြီးတော့သဘောတူထားတဲ့အချက်တွေရှိပေမဲ့တကယ်တမ်းရှေ့တန်းနေမြေမှာကြာရင်တော့အဲ့လိုအခုပြောတဲ့အကြောင်းအမျိုးမျိုးအချက်ချက်တွေကြောင့်နည်းနည်းကြာလာတဲ့အခါတော့အဲ့လိုတိုက်တာခိုက်တာပြိပကတွေလည်းပြန်ပြန်ဖြစ်လာတယ်လို့အဲ့လိုယူဆသုံးသပ်ရတယ်ခင်ဗျာ
။နှစ်ဖက်ထိတ်တိုက်ဒီလိုတွေးမှုတွေကိုရှောင်ရှားနိုင်အောင် KIO ဘက်ကရောဘာလုပ်တင်တယ်လဲမြန်မာစစ်တပ်ဘက်ကရောဘာလုပ်တင်တယ်လဲဆရာကြီးနဲ့တက်တက်စီပေါ့လေတခုစီခွဲပြီးပြောပြလို့ရနိုင်မလားခင်ဗျာ
။ဒီဟာလေးတော့ကျွန်တော်အနေနဲ့တက်တက်စီခွဲပြီးတော့ပြောဖို့အသေးစိတ်တော့နည်းနည်းခက်ခဲကောင်းခက်ခဲမှာပေါ့လေ။ဒါပေမဲ့တကယ်တော့ငင်းချမ်းရေးဆွေးနွေးတဲ့နေရာမှာသဘောတူထားတဲ့အချက်ကလေးတွေကိုနှစ်ဖက်စလုံးကတိတိကျကျလိုက်နာတယ်ဆိုရင်တော့ဒီဟာကိုကျွန်တော်တို့ထင်းထင်းထင်းထင်းနဲ့ပြိပကမဖြစ်အောင်နေနိုင်မယ်လို့အဲ့လိုတုံ့ပြန်တယ်ခင်ဗျာ
။ဟုတ်ကဲ့တယ်နဲ့ထောက်ပြသွားသလိုနှစ်ဖက်သဘောတူထားတဲ့အချက်တွေကိုနှစ်ဖက်စလုံးကနေပြီးတော့တိတိကျကျလိုက်နာလို့ရှိရင်ဒီထိတဲ့တွေးမှုတွေကိုရှောင်နိုင်မယ်ဆိုတဲ့ထောက်ပြချက်ပေါ့လေ။ဘိုဂျိုကွမ်မောကလည်းဒီမှာအမေရိကန်ခီးစဉ်မှာဒီလိုသဘောတူညီချက်တွေကိုနှစ်ဖက်စလုံးကဖိဖိစည်းစည်းနဲ့လိုက်နာလာနိုင်အောင်ဆိုပြီးတော့အမေရိကန်လူနိုင်ငံကြီးတွေကမျက်မြင်သက်သေအဖြစ်ငင်းငင်းကြီးဆွေးနွေးပွဲတွေမှာပါဝင်လာရင်ကောင်းမယ်ဆိုပြီးတော့တိုက်တွန်းလိုက်တာရှိပါတယ်။အစိုးရဘက်ကလည်းဒီကိစ္စကတော့ပြည်တွင်းရေးကိစ္စဖြစ်တဲ့အမေရိကန်တွေပါလာရင်ပြည်တွင်းရေးဝင်ဆက်သလိုဖြစ်လာလိမ့်မယ်ဆိုပြီးတော့ထောက်ပြတာရှိတယ်။ဦးခက်တင်တို့အမြင်ရောဘယ်လိုရှိပါလဲခင်ဗျ။အမေရိကန်လူနိုင်ငံကြီးတွေဒီငင်းငင်းကြီးဆွေးနွေးပွဲတွေမှာပါဝင်လာရင်အကျိုးရှိနိုင်သလားဒါမှမဟုတ်ပါဝင်ဖို့မလိုဘူးလားဘယ်လိုတွေများသုံးသပ်လို့ရပါလဲခင်ဗျ။
ကျွန်တော်အမြင်တော့ဒီနေ့ကျွန်တော်တို့နိုင်ငံကဒီမိုကရေစီနိုင်ငံအဖြစ်နဲ့သွားနေတယ်ဆိုတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကမ္ဘာမှာဒီမိုကရေစီနဲ့ပတ်သက်တဲ့ဟာအတူတည်းဆုံးအထွန်းကားဆုံးဖြစ်တဲ့အမေရိကန်နိုင်ငံကလည်းပဲဒါကျွန်တော်တို့နိုင်ငံအပေါ်မှာဒီမိုကရေစီကိုကူးပြောင်းပြီးတော့ကြိုးစားလာတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်စေတနာရှိမယ်လို့ကျွန်တော်ယုံကြည်တယ်။ကူညီခြင်းမယ်လို့ကျွန်တော်အနေနဲ့အဲ့လိုယုံကြည်တာပေါ့။ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီအောင်မြင်စေခြင်းနဲ့စေတနာဆန္ဒတော့အမေရိကန်မှာလည်းရှိမယ်။သူတို့လည်းတတ်နိုင်တယ်များတော့ကူညီမယ်စောင့်ရှောက်မယ်ဖေးမမယ်ဆိုတဲ့စိတ်ဓာတ်မျိုးရှိလိမ့်မယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆတာပေါ့လေ။ဆိုတော့ကျွန်တော်တို့ဒီတိုင်းငင်းငင်းဆွေးနွေးတဲ့နေရာမှာဒီနေ့ဆိုတိုင်းနာလည်းငတ်တိုင်းပေါင်းစုံကလည်းအတူတကွပါဝင်လာတယ်။အတူတကွဆွေးနွေးလာတယ်။နောက်ပြီးတော့အင်းနီနာချင်းတရုတ်ပြည်သူ့သမ္မတနိုင်ငံကလည်းပါဝင်တယ်။ UN ကလည်းပါဝင်တယ်ဆိုတော့ကျွန်တော်အမြင်ကတော့ဒီအမေရိကန်ကလည်းပါဝင်မယ်ဆိုရင်တော့အကောင်းဘက်ကပဲဖြစ်မယ်ဒီမိုကရေစီကိုပို့ပြီးတော့အောင်မြင်အောင်ပဲသူတို့ဘက်ကလည်းဒါရှေ့ရှုမယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်တယ်ခင်ဗျာ
တလောကဖြစ်သွားတဲ့ထိတ်တိုက်တွေးမှုတွေပေါ့လေတကြံကာလအတွင်းမှာဖြစ်သွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကတရုတ်ဘက်ကိုတောင်းထွက်ပြေးရတဲ့အနေအထားမျိုးတွေဖြစ်သွားခဲ့ရတယ်ဆိုတော့အခုဘလောက်ထိကိုဒေသခံပြည်သူတွေပေါ့လေဒီပဋိပက္ခကြောင့်ထိခိုက်မှုကြီးမားရှိနေတာတွေ့ရပါလဲခင်ဗျာ
ဒေတာခံဒီမှာရှိတဲ့ဒီစစ်ဆောင်တွေအနေနဲ့ရောဒီဒေတာခံပြစ်မဆောင်တဲ့တချို့ပြည်သူတွေပေါ့လေအဲ့ဒီပြစ်ပက္ခနဲ့နှိစက်တဲ့လူတွေကရောသူတို့လည်းပဲဒီသူတို့ဒေတာကိုသူတို့ပြန်ကျင်တဲ့စစ်ကကြားလေပို့ပြီးတော့အချိန်ကြီးခံလေဖြစ်တာပေါ့လေအဲသူတို့လည်းဟိုအိမ်လေးရမယ့်ဥပြက်အိမ်ပြစ်ဆိုတော့သူတို့လည်းဘဝပြက်တယ်လို့ဖြစ်သွားတော့သူတို့ဘဝကိုပြန်ဆောက်ကျင်တယ်ဘဝကိုပြန်တည်ဆောက်ကျင်တယ်သူတို့ရွာကိုသူတို့ပြန်ပြီးတော့နေကျင်တယ်ကိုယ့်အိမ်ကိုယ့်ရွာကိုယ့်လေနဲ့ကိုယ့်တောင်ရာနဲ့ပြန်ပြီးတော့လုပ်ကင်စားတော့ပြီးတော့ကိုယ့်ဘဝကိုပြန်ပြီးတော့လုပ်ကင်စားတော့ယုံကံမှုတဲ့သူတို့ဆန္ဒအင်မတန်မှပြင်းပြတာလေဒီနှစ်ပြန်ရနုံနုံတစ်လပြန်ရနုံနုံတစ်နှစ်ပြန်ရနုံနုံနဲ့ပေါ့နော်ကျွန်တော်တို့ညီချင်းဆွေးနွေးတဲ့အခါလဲပြန်နိုင်အောင်ဆိုပြီးတော့နှစ်ဖက်စလုံးကတော့အစိုးရရော KIO ကရောပြန်ပြီးတော့သူတို့ data ပြန်နိုင်အောင်ပြန်ပြီးတော့နေရာချထားနိုင်အောင်ဆိုပြီးတော့အမြဲတမ်းအဲ့ဒါကိုလဲဆွေးနွေးကြတာပါပဲဟိုတစ်ခေါက်ကျွန်တော်တို့ဆွေးနွေးတော့ဆိုဘုံမော်နဲ့မြင်းချနာကြားမှာပြင်အပြေဆုံးနေရာသွားရလာရပို့ပြီးလွယ်တဲ့နေရာပို့ပြီးတော့လုံခြုံသိမ်းချရတဲ့နေရာကို၄ရွာလောက်ကိုကျွန်တော်တို့စပြီးတော့နေရာပြန်ချဖို့ဆိုတဲ့ဟာတွေလဲကြိုးစားရအောင်ဆိုတဲ့ဟာတွေလဲရှိတာပေါ့လေ လို့ရှိခဲ့ပေမဲ့လို့လည်းခုလိုအဲ့လိုပြန်နိုင်မလားပြန်နိုင်မလားလို့မျှော်လင့်နေတဲ့အချိန်မှာလည်းပဲတိုက်ပွဲလေးတွေပြပတာလေးတွေပြန်ပြီးတော့ဖြစ်လာတော့သူတို့မျှော်လင့်ချက်ကတော့ပို့ပြီးတော့အားနည်းလာတယ်လို့ပို့ပြီးတော့စိတ်အားငြိလာတယ်လို့အဲယုံကြည်မှုလေးတွေလည်းပို့ပြီးတော့မေ့လာတဲ့အနေအထားခံစားရတာပို့ပြီးတော့သူတို့ရှိမှကြီးမားလာတဲ့အနေအထားမျိုးတွေရှိတာပေါ့လေ
ဦးကတ်တိန်နိုင်ကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါ